ပြည်ထောင်ဝန်ကြီးဌာနလက်အောက်ကဥသိဌာန5ခုကိုတိုင်းတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့ကိုလွှဲလိုက်တယ်ဆိုတော့ပြည်ထောင်ဝန်ကြီးရဲ့စာမှာရောဘယ်လိုဖော်ပြထားလဲခင်ဗျ။
အဲ့ဒီစာကတော့18ရက်7လကို2016နှစ်မှာထွက်တာပေါ့ဗျ။ညကထားတာပေါ့သူမှဒီနေ့တိုင်းဒေသတွေမှာရှိတဲ့ဝန်ကြီးဌာနဒီပြည်ထောင်ဝန်ကြီးရဲ့ကိုယ်ကိုအောက်မှာရှိတဲ့ဒီဥသိဌာနနဲ့တပ်ဖွဲ့ပေါ့နော်အဲ့ဒီဟာ၅ခုဗျအဲမြန်မာနိုင်ငံရဲ့တပ်ဖွဲ့ပါတယ်နောက်ပြီးတော့အထွတ်အထိပ်ဥသိဌာနပါတယ်ဒုစုံစမ်းစစ်ဆေးဥသိဌာနပါတယ်အကျဉ်းဥသိဌာနပါတယ်မိသားဥသိဌာနပါတယ်ဒီဌာန၅ခုကိုဒီဝန်ကြီးချုပ်ရဲ့ကိုယ်ကိုမှုနဲ့ဒီကျွန်တော်တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝန်ကြီးဌာနတွေအောက်မှာပေါ့နော်တင်တို့ဒီလိုထည့်သွင်းပြီးတော့ဖွဲ့စည်းဖို့ဆိုတော့တောင်းပေးရပြီးတော့ဆောင်ရွက်သွားဖို့ဆိုတဲ့ဟာလေးပ
ါဟုတ်ကဲ့ပါဆရာအခုလိုလွှဲပြောင်းပေးတဲ့နေရာမှာချွင်းချက်ပါတယ်လို့သိရပါတယ်ခင်ဗျဘလို့ချွင်းချက်မျိုးလဲမသိဘူးခင်ဗျဩ
ော်အဲ့ဒါကြတော့ဒီအထုကိစ္စရဲ့အနေနဲ့ဆိုလို့ရှိရင်ဒီကျွန်တော်တို့အထုစုံစမ်းစစ်ဆေးဦးစီးဌာနကိုပေါ့နော်ဒီနေ့ဒီနေ့တိုင်းဒေသကြီးရုံးကိုဒီတောင်းပေးတဲ့အမှုကိစ္စတွေရှိလို့ရှိရင်တော့ကျွန်တော် direct ကျွန်တော်တောင်းပေးတာမလုပ်ဘဲနဲ့ပေါ့နော်နိုင်ငံတော်သမ္မတရုံးကိုဒီနိုင်ငံတော်သမ္မတရုံးရဲ့ညွှန်ကြားချက်တစ်ခုနဲ့ပေါ့နော်အဲ့ဒီဟာနဲ့အဲ့ဒီညွှန်ကြားချက်အတိုင်းပဲဆောင်ရွက်ဖို့ဆိုတာလေးချွင်းချက်လေးပါကျန်တာတော့မဟုတ်ပါဘူ
းဆိုတော့ပြည်နယ်နဲ့တိုင်းဒေသကြီးအလိုက်ပေါ့လေထီးခြားရဲတပ်ဖွဲ့တွေဖြစ်ပေါ်လာနိုင်တဲ့သဘောလားခင်ဗျဟ
ိုအဲ့ဒါကကျွန်တော်ကဆွေးနွေးပြီးမှဒါကျွန်တော်စီစဉ်ရမှာပေါ့နော်ဒါကြတဲ့ခါကျတော့ဟိုတနိုင်ငံလုံးနဲ့အဲဆက်ဆံနေတယ်ဒီနေ့တိုင်းဒေသကြီးအားလုံးနဲ့ဆက်ဆံနေတော့အာဘဟုအစင်းကအဲဟိုဖြစ်ပြီးတော့ဒီလိုခုနလိုပုတ်ပြီးနည်းနည်းပေါ်တိုင်းနေဆိုတဲ့ဟာမျိုးချိတ်ဆက်ပြီးတော့ဟိုဒါဝန်ကြီးချုပ်တွေပဲဒီထောင်စုမှာပေါ့နော်အဲဒီဝေတိုင်းအဲဒါမှမဟုတ်ဟိုမြတ်တော်အချင်းဒီနေ့တိုင်းဝန်ကြီးချုပ်တွေကဒီနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်နဲ့ဆွေးနွေးပြီးတဲ့ခါမှာဒါစီစဉ်ကြမယ်ကိစ္စကြအဲ့ဒါကြောင့်
ဟုတ်ကဲ့ပါဗျဟိုဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်တော့ပြည်ထရေးကသူ့အတူပြည်ထောင်စုအစိုးရရဲ့စီမားပဲရှိတယ်ပေါ့နော်ကျွန်တော်တို့ဒီတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရလုပ်ပိုင်ခွင့်ထဲမှာပြည်ထရေးမပါဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရောပြင်ဖို့ရှိမလား
အဲ့ဒါကတော့ကျိုးလို့မတတ်ဘူးဗျဒါပေမဲ့ဒီအခုဟာကတော့ပြည်ထောင်စုဝန်ကြီးပြည်ထရေးဝန်ကြီးကထုတ်လိုက်တဲ့စာဆိုတော့လေသူ့ရဲ့အဆုံးဖြတ်ချက်ဒါအဓိကပဲလေသူပြည်ထရေးဝန်ကြီးတရားနဲ့နဲ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်ကိုပဲကျွန်တော်တို့ကအကောင့်ဖြစ်ပေါ်သွားမှာပေါ့ဖွဲ့စည်းပုံပြင်ဖို့လိုပါတော့ဆိုတာကကျွန်တော်တို့လွတ်တော်ပိုင်းမှာသွားမှာတယ်ပေါ့နော်အဲ့ဒါတတ်ဖြစ်နေတော့
ဟုတ်ကဲ့ပါခင်ဗျအခုလိုတွဲပြောင်းပေးလိုက်တဲ့အတွက်ဆရာတို့ရဲ့ပြည်နယ်အစိုးရတိုင်းဒေသကြီးအစိုးရတွေရဲ့အုပ်ချုပ်ရေးအပိုင်းမှာရောဘယ်လိုတက်ရောက်မှုရှိတယ်လဲခင်ဗျဩ
အများကြီးကောင်းတာမှာပေါ့ဗျာအခုလေးချူဖြစ်ပါတယ်ပို့ပြီးတော့ clear ဖြစ်သွားမှာပေါ့ဗျာလုံနိုင်နဲ့ဂိုင်းနိုင်တဲ့အနေအထားမှာတကယ်ဟိုတက်တာမှတ်ဖြစ်တော့ပါဗျာအရင်တော့ကြားတဲ့ခါကျတော့ဟိုဒီသူကြီးဌာန၅ခုကပြည်ထောင်စုရဲ့ဝန်ကြီးရဲ့အောက်မှာဆိုတော့ဒီနေ့ကပဲမကြည့်ကြတယ်လို့ပါလို့အခုကျတော့ပိုပြီးချင်းချင်းလင်းလင်းပြည်သူတွေမြင်တော့မှာပေါ့ဗျာဟုတ
်ဩဟုတ်ကဲ့ဗျာဆိုတော့ဒီတိုင်းနဲ့ပြည်နယ်အစိုးရရဲ့အလုံးစုံကိုယ်ကဲမှုအောက်ကိုရောက်သွားတဲ့ပုံစံမျိုးပေါ့
ဟုတ်ကဲ့ဗျာဟုတ်ကဲ့ဗျာ
ဟုတ်ကဲ့ဗျာဒီလိုအပြောင်းလဲကပြည်အောက်ခြေပြည်သူလူထုအပေါ်ဘယ်လိုတက်ရောက်မှုရှိမလဲခင်ဗျာ
အောက်ခြေပြည်သူတွေကမြင်နေတာကခုနပြောတဲ့ဦးစီးဌာနအဖွဲ့၅ခုပေါ့နော်ဒီဟာပြည်နယ်တိုင်းဝန်ကြီးချုပ်တဲ့အောက်မှာမရှိဘူးဆိုတော့ပြောတာတိနေတော့လေတိနေတဲ့ဟာမျိုးဖြစ်နေတယ်အခုကျတော့တကယ်ဟိုဟာပြည်ထောင်စုဝန်ကြီးကနေပြီးတော့အဲ့လိုလေစာလေးထုတ်ပြန်လိုက်ပြီးတော့ဒီလိုဟိုဒီလုပ်လိုက်တယ်ဆိုရင်ကျွန်တော်တို့ဒီဖက်မှာပြည်နယ်အစိုးရဝန်ကြီးတွေဒီကနေပြီးတော့တက်ဆိုင်ရာဝန်ကြီးတွေကဂိုင်းတွေပြီးတော့ဟိုပို့ပြီးလောက်အခိုင်ရတာဟုတ်တယ်ပြောင်းမှုရှိတာပေါ့ဗျာနောက်ပြည်သူတွေကလည်းအဲ့ဒါဆိုရင်ပို့ပြီးတော့သဘောကျသွားတာပေါ့သူတို့ကအဲ့ဒါမျိုးဟုတ်
ဟုတ်ကဲ့ပါဗျာဝင်းကြီးကျေးဇူးတင်ပါတယ်ခင်ဗျာအခုလိုဖြေကြားပေးတဲ့အတွက်လေ
ဟုတ်ကဲ့
ဟုတ်ကဲ့